ပဲခူးတိုင်းကြောက်ကြီးမြို့နယ်အတွင်းမှာဇွန်လ6ရက်နေ့ကစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားအစည်းအရုံးလူမျိုးရေးတပ်မတော် KNL ပူးပေါင်းတပ်ဖွဲ့တွေအကြတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်စစ်ကောင်စီရဲစခန်းနေနဲ့ကင်းစခန်း5ခုလောက်ကိုတိုက်ခိုက်ဖျက်ဆီးတာခံခဲ့ရပြီးစစ်ကောင်စီဘက်ကလူ40လောက်ကြာဆုံးခဲ့တယ်လို့ဇွန်လ10ရက်နေ့မှာ KNU ကသတင်းထုတ်ပြန်ခဲ့ပါတယ်။အပြည့်အစုံကိုတော့ VOA သတင်းတောက်မိုင်အေးမာကဆက်ပြီးပြောပြမှာပါ
။ပဲခူးတိုင်းကြောက်ကြီးမြို့နယ်အတွင်းကနတ်တန်ကွင်းတရားအရှိနဲ့အနောက်မှာရှိတဲ့စစ်ကောင်စီရဲ့ဂိတ်စခန်းတစ်ခုအပါအဝင်ရေရင်းကုန်းရွာခွဲလမ်းခွဲမှာရှိတဲ့ကင်းစခန်းနတ်တန်ကွင်းမြို့ရဲစခန်းဘုံတော်စကန်းဆားတဲ့စကန်းငါးခုကို KNL ပူးပေါင်းတပ်ဖွဲ့တွေကတပြိုင်တည်းတိုက်ခိုက်ဖျက်ဆီးခဲ့တာကြောင့်စစ်ကောင်စီဘက်ကလူ40လောက်သေဆုံးတာတရားရင်ကျော်ထိခိုက်ဒဏ်ရာရခဲ့တယ်ဆိုပြီး KNU ဘက်ကသတင်းထုတ်ပြန်ခဲ့ပါတယ်။ဒါအပြင်စစ်လက်နက်ခဲယမ်းတွေလည်းသိမ်းဆည်းနိုင်ခဲ့တယ်လို့လည်းဆိုပါတယ်။တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ဒေသခံတဦးကတော့အခုလိုပြောပြပါတယ်
။၆ရက်နေ့မနှက်ပိုင်းရမှာနတ်တန်ဝင်းရွာမှာ KNU အဖွဲ့ရဲစခန်းဝင်လာဝင်သိမ်းတာပေါ့။ဒါနတ်တန်ဝင်းတရားဟိုဘက်ဒီဘက်ကင်းစခန်းတွေရောအဲ့စကန်လေးကိုလောင်ဝင်တိုင်းတာပေါ့သူတက်ခွေးပြစ်ပြီးတော့ဦးမနေ့က9ရက်နေ့မှာတော့ပြန်ယူကသူ့စကန်သူ့တက်ရင်ကိုပြန်ဆက်သွားပြီးတာပေါ့သူတိုင်းခမ်းရဲ့စကန်လေးကိုပြန်ဆက်သူ့နေနေပြန်ဆက်သွားတာပေါ့စစ်တပ်ကတော့ရောက်40ကျော်တော့ပြီးပြီညမနေ့9ရက်နေ့ညတော့မုံဆေးရုံစစ်သားတယောက်တင်လာချီတဖန်ပါတာကိုဒါမနေ့မိုးလေးသိသွားတယ်သိရတယ်ဟာတော့
ကင်းယူဘက်ကထုတ်ပြန်ခဲ့တဲ့စစ်ကောင်စီဘက်ကကြာဆုံးအရေးအတွက်နဲ့ပတ်သက်လို့တော့VOA ကတီးခြားအတိမပြုတ်နိုင်သေးပါဘူးဒေသခံတွေဘက်ကလည်းစစ်တပ်ဘက်ကအထိနာကြဆုံးမှုတွေရှိတယ်လို့လည်းပြောပါတယ်ပူပေါင်းတပ်ဖွဲ့တွေဘက်ကတော့၄ဦးကြဆုံးပြီးဒရာစင်လောက်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့လည်းဆိုပါတယ်ပူပေါင်းတပ်ဖွဲ့တွေဘက်ကတော့ကြောက်ကြီးလက်တန်ကွင်းဒရာအုံနေပင်နေရွက်ပင်ဒရာနဲ့တာစီတာဆုံဒရာတွေကိုစစ်ကောင်စီဘက်ကတပ်ရင်အားတွေထပ်မတိုးနိုင်အောင်ဖျက်ဆီးသွားခဲ့တယ်လို့လည်းဆိုပါတယ်စစ်ကောင်စီတပ်တွေကတော့တိုက်ပွဲဖြစ်ပွားပြီးတဲ့နောက်ဒေသခံတွေရွာတွေကိုမဝင်နိုင်အောင်မောင်းထုတ်တာတွေရှိတယ်လို့လည်းပြောပါတယ
်။အစစ်တပ်ဝင်လာပြီးတော့ဥရွာသားတွေကျန်တဲ့ရွာသားလူကြီး၄လောက်ကျော်ကျန်တာကအတင်းမောင်းထုတ်တာ
ပေါ့။ KNU ဘက်ကသတင်းထုတ်ပြန်ချက်ထဲမှာတော့စစ်ကောင်စီဘက်ကလေကြောင်းကနေ၉ချိန်လောက်ဘုံကျဲတက်ခတ်မှုတွေလုပ်ခဲ့တယ်ဆိုပြီးသတင်းထုတ်ပြန်ခဲ့ပါတယ်။စစ်ကောင်စီဘက်ကတရားစင်ကျော်ထံရရခဲ့ပြီးလူ40လောက်တိတ်ဆုံးခဲ့တယ်ဆိုတဲ့သတင်းနဲ့ပတ်သက်လို့ကတော့စစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်တာမရှိသေးပါဘူးရှင်။